ရခိုင်ပြည်နယ်မြောက်ပိုင်းကနေနေရာဆွန့်ခွာထွက်ပြေးသူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံသဘောတူညီချက်များအရဇန်နဝါရီလတတိယပတ်မှာစတင်လက်ခံသွားမယ်လို့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြတ်အေကပြောဆိုလိုက်ပါတယ်။အလုတ်သမားလူဝင်မှုကြီးကြရေးနဲ့ပြည်သူအင်အားဝန်ကြီးဌာနအနေနဲ့လည်းဒုက္ခသည်တွေပြန်လက်ခံတဲ့အခါမှာတရားဝင်ကြောက်ယူထားတဲ့အိမ်တော်စုစည်းရင်းအရသေချာစစ်စစ်ပြီးလက်ခံသွားမယ်လို့ပြောပါရယ်ဒီအကြောင်းကိုတော့ VOA သတင်းတော်ကိုကောင်းဆန်ဟင်းကဆက်သွယ်မင်းမြန်ပြီးသတင်းပေးပို့ထားပါရယ်ရှင
်အခုနှစ်ဩဂတ်လ25ရက်နေ့ကအာဆာအချမ်းဖက်အဖွဲ့ရရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှေ့လိမှုနဲ့အခြားအကြောင်းမျိုးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုနှစ်နိုင်ငံသဘောတူညီချက်အရလာမယ့်ဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြင့်အေးက VOA ကိုပြောပါရယ်
။ဘာဖြစ်လို့ဇန်နဝါရီလတည်းလို့ပြောလဲဆိုတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာပြန်လည်လက်ခံဖို့အတွက်နှစ်နိုင်ငံသဘောတူစာချုပ်ကိုနိုဝင်ဘာ23ရက်နေ့ကလက်မှတ်ထိုးတယ်။လက်မှတ်ထိုးသောနေ့မှနှစ်လအတွင်းမှာလက်ခံခြင်းစလို့ရတယ်လို့စာချုပ်ထဲမှာပါတယ်။အဲ့တော့နှစ်လပြည့်တဲ့နေ့က22ရက်January 2018အဲ့ဒါကြောင့်မလို့28 January 22ကစပြီးတော့လက်ခံလို့ရပြီလို့ဆိုတာဒါပေမဲ့ပြန်လာဖို့ကြတော့ဒီ voluntary repatriation ဖြစ်တဲ့အတွက်ကြောင့်သူတို့လာကျင်တဲ့လူကလာကျင်ပါတယ်ဆိုမှလာမှာလीလာတော့မှကျွန်တော်ကနေလက်ခံအမှာလက်ခံလို့ရတာတော့အဲ့ဒီနေ့မှဆလို့ရနေ
ရခိုင်ပြည်နယ်အတွင်းကနေရဲစွန့်ခွာကြတဲ့ဒုက္ခတွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားရေးဝန်ကြီးမစ္စတာအဘူဟာဆန်မမွတ်အလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေတို့နိုဝင်ဘာလကနှစ်နိုင်ငံသဘောတူညီချက်တွေကိုလက်မဲ့ရည်ထိုးခဲ့ကြတာပါလက်ရှိမှာတော့မိမိတို့ဆန္ဒအလျောက်ပြန်လာခြင်းနဲ့ဒုက္ခသည်တွေပြန်လာနိုင်ဖို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုလျှောက်လှပုံစံတွေပို့ထားပေးမယ်လဲတစောင်းမှတော့ပြန်လည်လက်ခံရရှိထားခြင်းမရှိသေးဘူးလို့ဒေါက်တာဝင်းမြတ်အေးကပြောပါတယ်နေရဲစွန့်ခွာထွက်ပြေးသူတွေကိုပြန်လည်လက်ခံစစ်ဆေးတဲ့အခါမှာတော့ပြေးလွှာတိတ်ဆောင်ခဲ့ရတဲ့ဒုက္ခသည်တွေအနေနဲ့တသက်ခံကြပြတစ်ခုခုမရှိခဲ့ရင်တောင်မှပေးပို့ထားတဲ့ရှောက်လာအချက်အလက်တွေရဲ့1993ခုနှစ်နောက်ပိုင်းကအိမ်တော်စုစည်းရင်းတွေမှာကောက်ခံထားတဲ့မိသားစုတပုံတွေနဲ့တိုက်ပြီးအချက်အလက်မှန်ကန်ရင်လက်ခံသွားမှာဖြစ်တယ်လို့မြန်မာနိုင်ငံအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိန်ကပြောပါရစေ။
ကျွန်တော်တို့ကအဲ့ဒီအခြေအနေကိုချုပ်တင်ချော်လေးထားတာဖြစ်တဲ့အတွက်ဟိုလူဝင်တဲ့93ခုနှစ်နောက်ပိုင်းကစပြီးတော့ကျွန်တော်တို့ကတင်းတင်းကြပ်ကြပ်ကောက်ခြင်းလုပ်ခဲ့ဆိုပြီးတနည်းတစ်ခါဒီမယ်ဆက်တည်တာရေးမှာအမြဲတနည်းတစ်ခါပုံမှန်ကောက်တယ်ဗျ။အဲဟိုခဲပြီးတော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ပြင်သွားမှာဆိုရင်တော့တာမန်အင်တော်စုဆေးမှရှိတဲ့အိမ်တွေမှာအဲ့မယ်ဆက်တည်တာရေးမှာတော့အင်တော်စုဆေးမှာမိသားစုကတပ်ဖို့ရပြီးတော့အင်တော်စုဆေးနဲ့အဲ့မိသားစုတပ်ဖို့တော့တွတ်တွတ်ပြီးတော့တနည်းတစ်ခါမှတ်တမ်းပြင်ထားတဲ့ဟာတွေရှိတယ်။အခုတို့တော့ပြန်လာတဲ့လူတွေကကျွန်တော်တို့ထုတ်ပေးထားတဲ့ white card တို့ white card အနေနဲ့ပြည်သားတို့ MB card တို့ဒီလိုတစ်ဆိုင်ကပြားကြီးတစ်ခုမှမပါဘဲနဲ့ပျက်စီးပျက်ဆုံးသွားပြီဆိုတာတော့မှဒီရှောက်လာပုံစံမှာပါတဲ့သူတို့ရဲ့ဓာတ်ပုံအနောက်သူတို့ဖြစ်သွင်းထားတဲ့သူတို့ရဲ့ဒီမွေးရမြေသူတို့ဒီမှာဒီမနင်္ဂနွေမှာဗနီးယားဗေဒိတာမှာနေထိုင်နေဆိုတဲ့အကြောင်းဒီရက်ွက်ကြီးရာဒီနေရာတွေသူတို့ဖြစ်ရမှာဖြစ်တယ်။အဲသူတို့ရဲ့မိသားစုဝင်တွေအဲအဲ့ဒီနေရာတွေကိုဖြစ်ပြီးရှောက်လိုက်တဲ့အခါမှာအဲ့ဒီအချက်လက်တွေကိုကျွန်တော်ရဲ့ဒီတမျိုးစေးကောက်ရင်းလုံးနဲ့မှတ်တမ်းထားတဲ့ကြီးရလိုက်မှတ်တမ်းတွေဒီဓာတ်ပုံတွေဒီကိုရင်းချက်နဲ့ဒီတက်ဆက်စစ်ဆေးပြီးတော့လက်ခံသွားမှာဖြစ်ပါတယ်ဗျပြောလို့လာကြတော့ဒါဆိုင်ဆိုင်မှာမပါလာဘူးဆိုရင်တော့အဲ့ရှောက်လာမှာဖြစ်ထားတဲ့သူတို့ရဲ့အချက်နဲ့ဓာတ်ပုံကိုကျွန်တော်ရှိမှရှိတဲ့အင်တာနက်ဆင်းဓာတ်ပုံနဲ့တက်ဆက်ပြီးစစ်ဆေးသွားမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကတော့အားလုံးအသိဖြစ်နေပြီလို့ပြောတာပါဘလို့ချင်းနေမျိုးဖြစ်ဖြစ်ဒီကဲလို့အတူရောင်တွေပါလာရင်လည်းကျွန်တော်တို့ကဖော်ထုတ်နိုင်မှာဖြစ်ပါတယ်အမှန်ကန်ဆိုရင်လည်းအားလုံးတစ်မြင့်ကျစစ်ဆေးပြီးတော့လက်ခံသွားမှာဖြစ်ပါတယ်
ဒုက္ခသည်တွေပြန်လည်လက်ခံတဲ့အခါမှာယာယီဒုက္ခသည်စခန်းတွေမှာထားမှာမဟုတ်ပဲမူရင်းကျေးရွာတွေမှာပြန်လည်အခြေချနိုင်ဖို့အခုလိုကြိုးတင်ပြင်ဆင်ပြီးရွှေရွာပြန်လည်တိစောက်ရေးတွေကိုပြင်ဆင်နေတာလို့အာဏာပိုင်တွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်နိုင်ငံပူးထွေးကော်မတီဖွဲ့စည်းထားပြီးလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စမှာလူခွင့်ရေးခြေတွေတွေကိုပွင့်လင်းမြင်သာမှုနဲ့လွတ်လပ်စွာစောင့်ကြည့်နိုင်ဖို့အရေးကြီးတယ်လို့နိုင်ငံတကာကစော်ဩနေပါတယ်။စစ်တွေမြို့ကဒုက္ခသည်စခန်းတွေမှာခိုလုံခဲ့တဲ့ဟိန္ဒူဘာသာဝင်အားလုံးဒီဘက်ကိုတော့နေရမောင်းတော့ခရိုင်ဘက်ကိုတက်ဆိုင်ရာကပြန်ပို့နိုင်ခဲ့ပြီလို့အစိုးရထုတ်သတင်းစာတွေမှာဖော်ပြထားပါတယ်